Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်စက်တင်ဘာလ28ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျွန်မကသင်္ကီထိုက်ပါ
ကျွန်တော်ကတော့အောင်ပါဒီညနေခင်းညသတင်းတွေကိုတော်မိုးပြည်နယ်တင်ဆက်ပေးပါပါအမေရိကန်ဦးဆောင်တဲ့မာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရဲ့ရည်ရွယ်တပ်ဆင်ဆက်ယုံတွေကိုဖျက်ဆီးခဲ့ဒီကြောင့်နောက်ဆုံးအသတင်းတွေကိုတင်ပြပေးမှာပါမတ်တင်ကြီ
းကောင်းပါပြီရှင်အငင်းပွားနေတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုအသစ်ရွေးချယ်မှုအပေါ်မှာဆန္ဒပြနေကြတဲ့အချိန်ပြန်ကောင်းလာတဲ့အခြေအနေတွေကိုအရင်ဆုံးတင်ပြပေးပြီးတဲ့နောက်မှာတော့
ဟိုကျွန်တော်တို့ဒီထိုင်းနိုင်ငံ Advanced Application တွေကကျွန်တော်ဆက်သွယ်ထားရတဲ့ Before မျိုးစားရဟန်းတွေကကျွန်တော်ဒီပူတာဝါနေပြီးတော့မှတခေါနဲ့တော့တွားရအဓိကပူတ
ော့ခခပူရာစီတောင်မှာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုရှာဖွေရေးလုပ်ငန်းကရဟယင်တစင်းပျောက်ဆုံးနေတဲ့အကြောင်းထူပေါင်းတီရှင်ရဲ့ပြောခွင့်ရကိုဖြိုးကိုကိုတဲ့ပြောပြခဲ့တာပါဒီနောက်မှာတော့ဒီမြမလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့သူဝိုင်းရင်နိုင်ငံရေးသမားဟောင်ကြီးသခင်သိမ်းမောင်ကတော့အသက်65နှစ်မှာကွယ်လွန်သွားရှာပါပြီဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုဒီညနေပိုင်းမှာနားဆင်ကြားရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပ
ါ။စီးရီးယားနဲ့အီရန်နိုင်ငံတွေက IS သေချာတွေကိုအမေရိကန်ဦးဆောင်တဲ့မာမိတ်တွေကလေကြောင်းကနေတိုက်ခိုက်နေတာမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းမှာတော့စီးရီးယားနိုင်ငံတွေကရေနံတပ်ဆင်ရေးစက်ရုံတွေကိုဖျက်ဆီးခဲ့တဲ့အကြောင်းစောင့်ကြည့်ရေးအဖွဲ့အဖွဲ့ကပြောပါရတယ်။တူရကီနယ်စပ်အနီးကရေနံတပ်ဆင်တဲ့စက်ရုံ၃ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်ရေးအဖွဲ့ကပြောပါရတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးအတည်မပြုနိုင်သေးပါဘူး။စစ်သေးကြွားတွေနှစ်ပတ်နီးပါးကြာသိမ့်ပိုက်ထားတဲ့စီးရီးယားနိုင်ငံမြောက်ပိုင်းကမြို့တစ်မြို့ကိုမာမိတ်စစ်လေယာဉ်တွေကစနေနေ့တုန်းကတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကအစောပိုင်းတုန်းကပြောခဲ့ပါရတယ်။ IS စစ်သေးကြွားတွေဟာကိုဘိန်းနဲ့ Ain El Abed မြို့တွေကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ12ဦးဒဏ်ရာရရှိသွားတဲ့အကြောင်းစောင့်ကြည့်လေ့လာသူတွေနဲ့ကာဒစ်တာဝန်ရှိသူတွေကပြောပါရတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဘလောက်သေဆုံးခဲ့ရတယ်ဆိုတာကိုတော့မသိရသေးပါဘူး။US Central Command လို့ခေါ်တဲ့အရှိအလယ်ပိုင်းမှာအခြေစိုက်တဲ့ American စစ်ဌာနချုပ်က Jordan Saudi Arabia နဲ့ UAE နိုင်ငံတွေကစစ်စင်ရေးခုနှစ်ခုအတွင်းပါဝင်ခဲ့တယ်လို့ပြောပါရယ်။တူရကီနိုင်ငံတွေက Kurdish တိုက်ခိုက်ရေးသမားတွေက IS စစ်သည်ကြွတွေကိုခုခံတိုက်ခိုက်ဖို့ Syria ဘက်ကိုဝင်ရောက်လာချိန်မှာပဲ IS စစ်သည်ကြွတွေကကိုဘိန်းမြို့ကိုဝင်စီးခဲ့တာကြောင့်ဒုက္ခသည်သသိန်း6000လောက်တူရကီဘက်ကိုဝင်ရောက်ခိုလုံနေကြရပါတယ
်။ Somalia နိုင်ငံမှာ Al Shabaab ကောင်းဆောင်Ahmed Omar Abu Habib ကိုတုတ်တင်တပ်ဖြတ်နိုင်သူကိုစုငွေအမေရိကန်ဒေါ်လာ200,000ပေးမယ်လို့နိုင်ငံရေးထောက်လှမ်းရေးမှူးချုပ်ဖြစ်တဲ့ Abdurrahman Mohamed Tondeh ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Al-Shabaab ကောင်းဆောင်ဘက်မှရှိနေတယ်ဆိုတဲ့သတင်းပေးနိုင်တဲ့လူကိုလည်းနောက်ထပ်ဒေါ်လာ100,000ပေးအောင်မယ်လို့အာနာဘိုင်နီကပြောဆိုပါတယ်။ Omar Abu Habib ဟာပြီးခဲ့တဲ့စက်တင်ဘာလတရနေ့ကဆိုမာလီယားနိုင်ငံတောင်ပိုင်းမှာအမေရိကန်နိုင်ငံရဲ့အဝေးရင်းဒုံးလက်နက်နဲ့တိုက်ခိုက်မှုကြောင့်တေဆုံးခဲ့တဲ့ El Shabaab ကောင်းဆောင် Ahmed Abdi Ghoudani ရဲ့နေရာကိုဆက်ခံသူဖြစ်မယ်လို့ယူဆကြပါတယ
်။ American သမ္မတ Barack Obama သမ္မတတာဝန်စတင်ထမ်းဆောင်ခြင်းကရုရှားနဲ့ဆက်ဆံရေးပူကောင်းအောင်ကြိုးစားအထုတ်ခဲ့တာကိုရည်ညွှန်းပြီးရုရှားနဲ့ American ကြားဆက်ဆံရေးတရက်ပြန်လည်ထူထောင်ဖို့လိုအပ်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီနေ့မှာထုတ်လွှင့်တဲ့ရုရှားရုပ်မြင်သံကြားတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းအတွင်းနိုင်ငံသားရေးဝန်ကြီး Sergey Lavrov ကနှစ်နိုင်ငံကြားတင်းမာလာတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီး American ကိုပြစ်တင်ဝေဖန်လိုက်ပါတယ်။ Russia အနေနဲ့ပုံမှန်ဆက်ဆံရေးမျိုးကိုလူလာပေမဲ့ဒီဆက်ဆံရေးပြပြောင်းအောင်လုပ်တာဟာ Russia မဟုတ်တဲ့အကြောင်းလဲ Mr. Lavrov ကပြောပါတယ်။ Ukraine အရှေ့ဘက်က Russia လူလာတဲ့သဘုံတွေကိုရုရှားကအကူအညီပေးနေတယ်လို့ American နဲ့ EU ဥရောပသမဂ္ဂတို့ကဆွဆွဲထားတာပါ။ Ukraine Crimea ကျွန်းဆွဲကိုရုရှားတို့ကသိမ်းယူခဲ့ပြီးတဲ့နောက်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကို American နဲ့ EU ဘက်ကတစ်ချိန်ပြီးတစ်ချိန်တိုးလှုပ်လာတာပါ။စနေနေ့ကုလသမဂ္ဂထွေထွေညီလာခံအတွင်းမှာတော့ Mr. Lavrov က American ဟာအလုံးအတွက်ဘယ်ဟာကောင်းတယ်မကောင်းဘူးဆိုတာကိုဆုံးဖြတ်ပေးဖို့ကြိုးစားနေပြီးတစ်ဖက်သက်အင်အားသုံးနိုင်တဲ့အခွင့်အရေးကိုပြောင်ပြောင်တင်းတင်းကြေညာနေပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။1999ခုနှစ်အတွင်းကိုဆိုဗိုကိုနေတိုးကပုံချတာ2003ခုနှစ်မှာအီရက်ကိုကျူးကျော်ဝင်ရောက်တာ2011မှာနေတိုးကလိဗျာကိုစစ်ရေးအရဝင်ရောက်ဆက်ဖက်ခဲ့တာတွေကိုကူကားပြီးဒါဟာတကူကောင်းဆန်တဲ့အနောက်နိုင်ငံတွေရဲ့မူဝါဒကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ Ukraine ပြည်ပကမှာပါဝင်ခဲ့တဲ့ရုရှားနိုင်ငံရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ရ အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်တားမြစ်မှုဆန့်ရှင်တွေချမှတ်ခံခဲ့ရတဲ့သူ့နိုင်ငံကမနစ်စောပိုင်းတုန်းကယူကရိန်းနိုင်ငံကရုရှားထောက်ခံသူသမ္မတကိုအာဏာသိမ်းခဲ့တဲ့ဖြစ်ရပ်ရဲ့နောက်ွယ်ကအပီထောက်ခံတဲ့သူတွေထဲမှာအမေရိကန်နဲ့ဥရောပတပ်မကနိုင်ငံတွေပါတယ်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကဆွဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့တဲ့မိန့်ခွန်းမှာအမေရိကန်ကတစ်ဖက်သက်ဆုံးဖြတ်ချက်နဲ့အင်အားသုံးခွင့်ရှိတဲ့အကြောင်းကိုပြောခဲ့ပြီးသူ့အဆိုအဲ့ဒီအင်အားကြီးနိုင်ငံကလူတိုင်းအတွက်အကောင့်နဲ့အဆိုးကိုဆုံးဖြတ်ပေးဖို့ကြိုးစားနေတယ်လို့အမေရိကန်ကိုညှိညွှန်းပြောဆိုခဲ့တာပါ။ဒါပေမဲ့ရုရှားဘက်ကသူ့နိုင်ငံနေဆက်နဲ့နီးတဲ့ယူကရိန်းရှေ့ပိုင်းဒေသကခွဲထွက်ရေးတပုံတွေကိုကြောတော့နောက်ခံပေးဖို့စစ်တပ်ဖွဲ့တွေနဲ့လက်နက်ကြီးတွေပို့ပေးခဲ့တယ်ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာမျိုးလုပ်သွားခဲ့ပါဘူး။စနေနေ့ကုလသမဂ္ဂမှာပြောတဲ့မိန့်ခွန်းကရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးယိုယွင်းစပြုတ်နေပြီဆိုတဲ့နောက်ဆုံးရသက်သေတစ်ခုလည်းဖြစ်ပါတယ်။မနေ့ကတော့အမေရိကန်သမ္မတအီမီယူရောမှာယူကရိန်းကိုရုရှားရဲ့ရန်လုံမှုအပေါ်နိုင်ငံတကာကစန့်ကျင်ကြတဲ့အရေးမှာအမေရိကန်ကဥဆောင်ပါဝင်နေတယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA ကနေတင်းငွေနေနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းယင်ကရွေးကောက်ပွဲဆိုင်ရာလှုပ်ထုံးလှုပ်နည်းတွေနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးမှုတွေမကြာခင်မှာလုပ်မယ်ဆိုပြီးပြောပါတယ်ရဲရီနဲ့ဒီမိုကရေစီရေးဆန္ဒပြသူတွေကြားရုံးရင်ဆန်ကပ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တင်းငွေနေနေမှာအခုလိုပြောလိုက်တာပါဒါပေမဲ့လည်းဒီဆွေးနွေးမှုတွေဘယ်တော့လုပ်မှာလဲဆိုတာကိုတော့အချိန်တိကျမပြောပါဘူးဗြိတိန်နိုင်ငံရဲ့ကိုလိုနီနယ်မြောက်တစ်ခုဖြစ်တဲ့ဟောင်ကောင်မှာစစ်မှန်တဲ့ဒီမိုကရေစီကျင့်သုံးနိုင်ရေးကျောင်းသားတွေဦးဆောင်ပြီးတပတ်ကြာဆန္ဒပြနေတာဖြစ်ပြီးဒီထောင်ပေါင်းများစွာသောဆန္ဒပြသူတွေအစိုးရရုံးချုပ်ကိုမဝင်ရောက်နိုင်အောင်ရဲတွေကအတားအဆီးတွေနဲ့ကာယံထားတာပါ Occupy Central with Love and Peace လို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်တွေကတော့အစိုးရရုံးချုပ်အပြင်ဘက်ကလမ်းတွေကိုစီးနင်းသိမ်းပိုက်ထားတာစတင်ပြီလို့စနေနေ့ရုံးကပြောဆိုပါတယ်ဗိုလ်တော်ဦးနေမှာတော့အကြီးအကျယ်ဆန္ဒပြမယ်ဆိုပြီးတော့လည်းစီစဉ်ထားခဲ့ကြတာပါစနေနေ့နှောင်းပိုင်းတုန်းကအစိုးရရုံးချုပ်ကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေကိုဟောင်ကောင်အဓိကယုံနှိမ်နင်းရဲတွေကဖမ်းဆီးခဲ့ပြီးတဲ့နောက်နာယီပိုင်းအတွင်းဒီကြေညာချက်ထွက်ပေါ်လာခဲ့တာပါ
စနေနေ့ကဂျပန်နိုင်ငံမှာပောက်ကွဲခဲ့တဲ့ Ontake တောင်ထိပ်နားမှာမိတောင်ပောက်ကွဲမှုကြောင့်သေဆုံးသူပေါင်း30လောက်ရဲ့ရုပ်လောင်းတွေကိုတွေ့ရတယ်လို့နိုင်ငံလေပိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်ဆရာဝန်စစ်စစ်ချက်မရခင်တေဆုံးသူရုပ်လောင်းတွေကိုဂျပန်ထုံးစံအရသုံးဆွဲလေရှိတဲ့အုံနှုံဖြစ်တဲ့နှလုံးခုန်ရက်တဲ့ဆိုတဲ့စကလုံးသုံးပြီးတော့တောင်တက်သမားအယောက်30လောက်တေဆုံးတဲ့တရင်ကိုတနင်္ဂနွေနေ့တို့တရင်နေမှာဖော်ပြပါတယ်တနင်္ဂနွေနေ့မနေ့ခင်းမှာအသက်ရှင်ကျန်သူတွေကိုကယ်ဆယ်ဖို့မိတောင်ပောက်ကွဲမှုကြောင့်နောက်ထပ်လူအသေးပြောက်ဖြစ်မှုတွေကိုရှာဖွေဖို့အတွက် Ontake တောင်ကြီးကိုရဲတပ်ဖွဲ့နဲ့စစ်တပ်ဖွဲ့တွေရာနေချီဆေးလွတ်ခဲ့ပါတယ်ကျူတင်သတိပေးချက်မထုတ်ပြန်နိုင်ခဲ့တဲ့ဒေသစံတော်ချုပ်စနေနေ့လေကင်းမိုင်းမှာဖြစ်ခဲ့တဲ့အဲ့ဒီမိတောင်ပောက်ကွဲမှုအပြီးမှာ Ontake မိတောင်နားမှာလူတွေရာနဲ့ချီရှိနေခဲ့ပါတယ်မိတောင်ပောက်ကွဲမှုကြောင့်ထွက်လာတဲ့မိတောင်ပြားတွေထူထပ်တိတ်သိနေတဲ့ကြားကပဲလူတယောက်ကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုကြပါတယ်
လိုင်ဘေးရီးယားလက်ထောက်ကျန်းမာရေးဝန်ကြီးရဲ့လက်ထောက်တူအီဘိုလာဗိုင်းရပ်စ်ပိုးနဲ့သေဆုံးသွားတဲ့အတွက်လက်ထောက်ဝန်ကြီးဘာနီစ်ဒန်ကိုရိုင်းကယောဂကူးစက်မှုမရှိအောင်ဟန်တာတဲ့အနေနဲ့သတင်းသုံးမှတ်ကြတိကျခွဲနေဖို့ဆုံးဖြတ်လိုက်ပါတယ်။သူမှာယောဂလက္ခဏာမရှိပေမဲ့ယောဂပိုးကူးစက်ခြင်းမရှိဘူးဆိုတာသိကြအောင်အခုလိုလှုပ်ဆောင်ခြင်းဖြစ်တဲ့အကြောင်းလက်ထောက်ဝန်ကြီးဘာနီစ်ဒန်ကသတင်းတောက်တွေကိုစနေနေ့မှာပြောပါရယ်။သူ့ရဲ့ဝန်ထမ်းတွေအနေနဲ့လဲယောဂပိုးကူးစက်ခြင်းရှိမရှိသိနိုင်မဲ့အများဆုံးရက်ဖြစ်တဲ့21ရက်ကြာအိမ်မှာနေကြဖို့ပြောကြားထားပါရယ်။နေ့ရက်အတွင်းအီဘိုလာရောဂါနဲ့လိုင်ဘေးရီးယားနိုင်ငံမှာလူ150သေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါရယ်အီဘိုလာရောဂါစတင်ဖြစ်ပွားခဲ့တဲ့အချိန်ကစလို့လိုင်ဘေးရီးယားနိုင်ငံအတွင်းမှာလူပေါင်း1800သေဆုံးခဲ့ပြီဖြစ်တယ်လို့ WHO ကပြောပါရယ်ဒါဟာ အီဘိုလာကြောင့်ဂီနီဆီယာရာလီယွန်နဲ့လိုင်ဘေးရီးယားနိုင်ငံတွေမှာသေဆုံးသူစုစုပေါင်း383ဦးရဲ့ထပ်ဝက်ကျော်လည်းဖြစ်ပါတယ်။အသေးရရှိတဲ့အချက်လက်တွေဟာအီဘိုလာကူးစက်ရောဂါကြောင့်ဖြစ်ပွားမှုနှုန်းအတိုင်းဒါအစ်စ်အမှန်ဟုတ်ချင်မှဟုတ်မှာလို့ WHO ကပြောပါတယ်။အခုချိန်ထိတော့ရောဂါပိုးကူးစက်သူ6500ရှိသွားပြီလို့ခန့်မှန်းထားကြပါတယ်။ရောဂါပိုးကူးစက်သူတွေဟာကျန်းမာရေးဌာနတွေမှာလာပြကြဖို့ကြောက်ရွံ့နေတာဖြစ်နိုင်တယ်လို့လူတွေပြစ်ကြက်နေတဲ့အတွက်ကျန်းမာရေးဌာနတွေကသူတို့ကိုလက်မခံဘဲပြန်လွှတ်လိုက်တာမျိုးလည်းရှိနိုင်တယ်လို့ WHO ကပြောဆိုပါတယ်ခင်ဗျာ။
ဒီနေ့နေ့မှာကျင်းပတဲ့ဘာလင်မာရသွန်ပြေးပွဲမှာကင်ညာနိုင်ငံကတာဝေးအပြေးသမားဒန်နစ်ကမက်တိုကကမ္ဘာစံချိန်သစ်တင်ပြီးတော့အောင်ပွဲရသွားခဲ့ပါတယ်။မနစ်ကအဲ့ဒီအပြေးပြိုင်ပွဲမှာကင်ညာအပြေးသမားဝီလ်ဆန်ကစ်ပန်တင်ခဲ့တဲ့စံချိန်ကို26မိနစ်အသာရပြီးတော့စုစုပေါင်း2နာရီ2မိနစ်58စက္ကန့်နဲ့စံချိန်သစ်တင်ပြီးတော့ဒန်နစ်ကမက်တိုကပန်းဝင်သွားခဲ့တာဖြစ်ပါတယ်။ Direct from Washington The Voice of
Americaထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပေးခဲ့တာပါရှင်။ခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ့်အထက်ရင်းစုံနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုအသည့်ရွေးချယ်တာနဲ့ပတ်သက်လို့အငင်းပွားနေတဲ့ဆန္ဒပြပွဲတွေဟာစနေနေ့ကစိတ်ကန်းအစိုးရရုံးချုပ်ကိုဆန္ဒပြကြောင်းသားတွေဝင်ရောက်ဖို့ကြိုးစားပြီးတဲ့နောက်ပိုင်းပြန်ပြီးတော့အရှိန်ကောင်းလာနေပါတယ်။ဆန္ဒပြသူတွေကိုရဲတွေကငရုတ်ရည်တွေနဲ့ပက်ဖြန်းတဲ့အပြင်လူဒါဇင်လိုက်ကိုလည်းဖမ်းဆီးနေပါတယ်။ဆန္ဒပြចောင်းသားတွေကိုထောက်ခံတဲ့အနေနဲ့လူတွေလာပြီးတော့လည်းပူးပေါင်းနေကြပါတယ်။ VOA သတင်းတောက်ဘေးဝီလျံအိုက်ဘေကျင်းမြို့တော်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ဟောင်ကောင်အစိုးရရုံးတွေမှာဆန္ဒပြနေတဲ့သူတွေကိုရဲတွေကဖမ်းဆီးနေနေရမှာလူတွေကိုတရွတ်တိုက်ဆွဲဖမ်းဆီးသွားတာအပြင်တချို့လူတွေကိုအကြမ်းဖက်တွန်းလွတ်တာတွေကိုဟောင်ကောင်ရုပ်မြင်သံကြားကပြသသွားသွားပါတယ်။တောက်ကြနေတုန်းကအစိုးရရုံချုပ်ကိုဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတွေကအကြမ်းနည်းနဲ့တုံ့ပြန်နေတာပါ။ဟောင်ကောင်ရုပ်မြင်သံကြား TVB ကထုတ်လင်းထားတဲ့အထက်မှာတော့ငရုတ်ရည်နဲ့ဖျန်းနာကိုထီးနဲ့ကာကွယ်ဖို့ကြိုးစားတဲ့ဆန္ဒပြသူရဲ့လက်ထက်အထီကိုရဲကဆုပ်ဖြဲလိုက်တာတွေတွေ့ရပါတယ်။နောက်ပြီးဆန္ဒပြသူတွေကသူတို့ရဲ့မျက်လုံးတွေကိုရင်းနဲ့ဆေးတာတွေလည်းတွေ့ရပါတယ်။တောက်ကြနေရဆလို့ဆန္ဒပြတဲ့သူပေါင်း29ယောက်တန်ရာရပြီး61ယောက်ကိုဖမ်းဆီးထားတယ်လို့ရဲဘက်ကပြောပါတယ်။ဒီအစိုးရရုံနဲ့တိတ်မွေးတဲ့ကွက်လပ်တစ်ခုမှာတော့ចောင်းသားအုပ်စုတွေကရဲတွေကိုအဖမ်းအစီတွေရက်ဖို့တံမြိုင်အော်ဟစ်တောင်းဆိုနေကြပါတယ်။ဆန္ဒပြចောင်းသူမိုချလောက်ပြောတာကတော့အစိုးရရဲ့နိုင်နေမှုတွေကြောင့်ဆန္ဒပြသူဘသူကိုမှနောက်မတွန့်စေတင်ဘူးလို့ပြောပါတယ်
။ကျောက်တော့ကတည်းကအော်ဒါမော်ရီ
ဒီမိုကရေစီဆိုတာတိုက်ခိုက်ရယူရမှာမျိုးမို့ဆွန့်လို့အနစ်နာခံတင်တာတွေရှိတာကြောင့်ငရုတ်ရည်တွေဖြန်းလို့ရှောင်ပြေးတာတွေမလုပ်သင့်ဘူးလို့လောက်ကသူထင်မြင်ချက်ကိုဆက်ပြောပါရယ်2019ခုနှစ်ရွေးကောက်ပွဲကိုဒီမိုကရေစီနိလန့်တကြကျင်းပပြီးဖို့တောင်းဆိုနေတဲ့အကြောင်းသားတွေဟာပြီးခဲ့တဲ့တစ်ပတ်လုံးကြာမတက်ပဲဆန္ဒပြနေကြတာပါ1999ခုနှစ်ကဟောင်ကောင်ကိုတရုတ်တို့ပြန်ရလိုက်ကြတဲ့ကနိုင်ငံတနိုင်ငံစနစ်နှမျိုးOne country, two systems ဆိုရဲမှုနဲ့ဟောင်ကောင်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်အတော်များများချထားပေးခဲ့တာပါ။ဟောင်ကောင်ပြည်သူတွေကတရုတ်ပြည်မကြီးမှာမရနိုင်တဲ့လွတ်လပ်မှုကိုအပြည့်အဝခံစားနေရပေမဲ့ဒီအခြေအနေတွေတဖြည်းဖြည်းရုတ်လျော့လာတာကိုလူအတော်များများခံစားရပါတယ်။ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သူအလုံးဟာတရုတ်အစိုးရလိုလားတဲ့ရွေးကောက်ပွဲကော်မတီကအတိအမှတ်ပြုတူသူပဲဖြစ်ရမယ်လို့တရုတ်အစိုးရကအရင်လကထုတ်ပြန်ကြေညာလိုက်တာပါ။ဒီကြေညာချက်ကိုထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ဒီမိုကရေစီအရေးတက်ကြွသူတွေကမြို့တော်ရဲ့စီးပွားရေးအချက်အချာကြတဲ့မြို့နယ်ကိုတားဆီးပိတ်ပင်တာတွေလုပ်မဲ့ Occupy Central Campaign ကိုတရုတ်အမျိုးသားနေဖြစ်တဲ့အောက်တိုဘာလ3ရက်နေ့မှာစတင်ဖို့ကြေညာခဲ့ပါတယ်။မနေ့စနေနေ့ကလုပ်တဲ့ဆန္ဒပြပွဲရာကျောင်းသားတွေကစီးပွားရေးအချက်အချာကြတဲ့မြို့နယ်မှာလုပ်မဲ့ဆန္ဒပြပွဲတွေအခုစတင်ပြီလို့ပြောပါတယ်။Occupy Central Campaign ကိုဦးဆောင်လုပ်မဲ့ Benny ကတော့အော်တိုဘာလတရက်နေ့မှာလုပ်မဲ့ဆန္ဒပြပွဲကြီးကိုရှေ့ဆက်လုပ်မယ်လို့ပြောပါရယ်။ကျောင်းသားတွေကိုသူကဆက်ပြောရမှာတော့
I think the message is just very simple that we will stand with you together.
ကျွန်တော်ပြောချင်တာကတော့ရိုးရိုးလေးပါ။ခင်ဗျားတို့နဲ့အတူကျွန်တော်တို့ရှိနေမှာပါ။နောက်ဆုံးအချိန်အထိခင်ဗျားတို့နဲ့အတူနေတော့မှာပါ
။ဆန္ဒပြပွဲတွေကိုဖော်ပြတဲ့ Weibo လို့လူမှုကွန်ရက်အင်တာနက်စာမျက်နှာတွေကိုတရုတ်အစိုးရကပိတ်ပင်တာတွေလုပ်နေပါရယ်။တရုတ်အစိုးရဖက်ကတော့တောက်ကြနေကတရုတ်နိုင်ငံကိုအလက်ပတ်ရောက်လာတဲ့ထိုင်ဝမ်ကကိုယ်စားလှယ်တွေအတွက်တရုတ်သမ္မတရှီကျင်းပင်ရဲ့မတ်ချက်ကလွှဲရင်ဟောင်ကောင်ကဆန္ဒပြပွဲတွေအကြောင်းနှုတ်ဆက်နေပါတယ်။အဲဒီမတ်ချက်မှာတော့ကိုပိုင်အုပ်ချုပ်နေတဲ့ကျွန်းဆွယ်တွေနဲ့တရုတ်နိုင်ငံပြန်လည်ပေါင်းစည်းရေးဟာခိုင်မာပြီးအလျှော့အတင်းမရှိနိုင်ဘူးလို့ဆိုပါရယ်။ထိုင်ဝမ်အတွက်အကောင်ဆုံးစနစ်ကတော့ one country two systems လို့ခေါ်တဲ့နိုင်ငံတနိုင်ငံစနစ်နှမျိုးသားဖြစ်တယ်လို့တရုတ်နိုင်ငံအနေနဲ့မြင်ကြောင်းအဲ့ဒီအစည်းအဝေးခန်းစာမှာဆက်ပြီးမိမောင်းထုတ်ဖော်ပြထားပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါရှင်။မကြာခင်မှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုကတော့လာမယ့်အင်ကာနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုတော်ရရှင်တို့နဲ့မိတ်ဆက်ပေးကြပါတယ်။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအကြားတနိုင်ငံလုံးအပြစ်ခရရဆက်ရေးသဘောတူညီချက်ရနိုင်မှုဆွေးနွေးညှိနှိုင်းလာကြတာနှစ်တင်နဲ့ချီကြာလာပေမဲ့တင်းမာမှုနားလည်မှုလွှမ်းမမှုတွေအခုချိန်ထိဖြစ်ပေါ်နေစေပါဒီလိုနားလည်မှုလွှမ်းမနေတာတွေဟာအစိုးရနဲ့တိုင်းဒေသအဖွဲ့တွေအကြားကယုံကြည်မှုအခြေအနေကိုပြသနေတာပါလားတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့အစိုးရတပ်ဖွဲ့တွေအကြားကလက်ရှိယုံကြည်မှုအတိုင်းအတာကိုအခုလာမဲ့အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က0312312554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်။ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်။
လာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းကျမတို့ရဲ့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရှင်။ခခဘူရာစီတောင်မှာပျောက်ဆုံးတောင်တက်သမားတွေကိုရှာဖွေကယ်ဆယ်ရေးရဟယင်တစဉ်ပူတာအိုမျိုးကနေခခဘူရာစီတောင်ချီနဲ့နီးစုံတဟွန်တန်းကိုရိတ်ခါပို့ဖို့ပြန်တန်းလာစဉ်မှာပျောက်ဆုံးသွားပြန်ပါတယ်။တခါတောင်ပေါ်မှာပျောက်နေတဲ့တောင်တက်သမားတွေကိုရှာဖွေနေတဲ့ခြေလင်းတောင်တက်သမားတွေကတော့ပေပေါင်း 19,000 အမြင့်ကိုရောက်ရှိခဲ့ပြီးမဲ့ပျောက်ဆုံးနေသူတွေကိုမတွေ့ရသေးပါဘူး။အပြည့်အစုံကိုပြောပြပေးပါရစေရှင်။
ချင်းပြည်နယ်ပူတာအိုခရိုင်တွင်းကခခဘူရာစီတောင်ပေါ်မှာတလနီးပါးချာပျောက်ဆုံးနေတဲ့တောင်တက်သမားနှစ်ဦးတို့ကိုရှာဖွေကယ်ဆယ်ရေးအဖွဲ့ကရဟယင်တစဉ်မနေ့နေ့လယ်ပိုင်းကပျောက်ဆုံးသွားခဲ့တာမှာအခုချိန်ထိအဆက်အသွယ်မရသေးပါဘူး။ပေပေါင်း 2,000 ကျော်ပြန်တန်းနိုင်တဲ့ထိုင်းနိုင်ငံ Advanced Aviation Company ကနေငှားရန်အသုံးပြုနေတဲ့ V4 ရဟယင်နဲ့အတူလိုက်ပါသွားသူ၃ဦးတို့လည်းပျောက်ဆုံးနေတယ်လို့ True Foundation ရဲ့ပြောခွင့်ရကိုဖြိုးကိုကိုသက်ကပြောပါတယ်။
ကိုကျွန်တော်တို့ဒီထိုင်းနိုင်ငံ Advanced Aviation နေမှာကျွန်တော်ဆက်သွယ်ခိုင်းထားတဲ့ B4 မျိုးစားရဟယင်တစ်ခုရာကျွန်တော်ဒီပူတာဝါနေပြီးတော့မှတခွန်နောက်ကိုတွားရရိခပူတွားနေတယ်ပေါ့နော်လမ်းကြီးမှာဆက်သွယ်ပြတ်တော့ပါပါတယ်ဟုတ်မနေ့ကမွန်လွယ်2နာရီ20မိနစ်ခန့်ပါပါတော့ပြန်တမ်းပြီးမိနစ်20အကြာမှာပဲအဲဒီကြာနောက်ပိုင်းမှာကျွန်တော်ဆက်သွယ်မှုနေရာရှိရပါအခုချက်ဟုတ်ကျွန်တော်ဘက်ကတော့အဲဒီဟာကိုဒီကျွန်တော်စီကဘာပဲကြာရင်ဒီတိရရင်မယ်ရှင်တက်မလို့လေရ MI7 ရဟယင်ဒီဒီဒီဘွေမှာလည်းဆက်တက်ဘူးဒီရတော့ရရှိအောင်တော့ကြိုးစားဆောင်ရနေပါတယ်နောက်ပြီးတော့ခြေရင်းနေနဲ့လည်းကျွန်တော်တို့ဒီတခွန်နန်းကြီးရောနောက်ပြီးကျွန်တော်ပန်းနန်းနေကြီးရောပူတာကိုဆက်ရှိတက်မလို့သားတွေရောကျွန်တော်ထူပေါက်ရှင်ကယ်ဆယ်ရေးဖွဲ့သားတွေရောရှင်မြေကြီးတို့ရဲ့မြေကြီးသားဆိုင်ရာအားနာမိုင်အကုန်လုံးကဥပမာမှာဟိုကြိုးစားဆောင်ရနေပါတယ်
ပျောက်ဆုံးနေတဲ့ထိုင်းနိုင်ငံက B4 ရဟတ်ယင်မှာထိုင်းရဟတ်ယင်မှုနောက် True ကုမ္ပဏီကရဟတ်ယင်မှုနဲ့ True အုပ်စုရဲ့အကြီးအကဲဦးတည်စားရဲ့ကိုရေးလက်ထောက်တို့လိုက်ပါသွားကြတယ်လို့လဲကိုဖြိုးကိုကိုသက်ကပြောပါတယ်။တခါခခဘူရာစီတောင်ပေါ်မှာပြီးခဲ့တဲ့လ30ရက်နေ့ကဆလို့အဆက်အသွယ်မရတော့တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေရံမင်းသူတို့နှစ်ဦးကိုတော့ True Foundation ရဲ့ခြေလင်းရှာဖွေကယ်ဆယ်ရေးအဖွဲ့ကဒီကနေ့မှပေပေါင်း 19,000 ထိတက်ရောက်ရှာဖွေခဲ့ပါတယ်။
ဒီကပြည်သူတောင်းဆန်တောင်းကြောင့်မှာကျွန်တော်တို့ကဥနမကျင်စင်နဲ့သူတောင်းတဲ့ဖွဲ့ရအဲကြာရောင်ကြောဝေးကျွန်တော်တွေ့ပါတယ်တွေ့ပြီးတော့မှကျွန်တော်တို့ကအဲ့ဒါကိုဒီကြောက်ဆုံးနေတဲ့လက်ရှိတောက်တဲ့သမားတဲ့ဦးရဲ့ဖြစ်စီလို့ကျွန်တော်ရှိစားရပါတယ်ဒီနေ့ကတော့ဥနမကျင်စင်နဲ့ဖွဲ့ကပြည်သူတောင်း900ဒီပေါ့နော်သူတို့တက်ရောက်နေတဲ့ဒီကကစီးနှင်းနေကတချို့နေရာတွေမှာဒူးလောက်တချို့နေရာတွေမှာတော့ခါတဝက်ထိပါပုံပိတ်ဖုံးနေပါတော့ပေးပုံနေတဲ့အပိုင်းလေးကိုသူကြုံပြရပါတယ်ဆိုဥဒမကျင်စရာပြကြထားပါတယ်ဒါပေမဲ့ဒီလိုပိုင်းနေတော့ရာသီဥတုရေနောက်ပြီးတော့ကျွန်တော်တို့အပေါ်မှာရေကဲမှတ်အောင် -5°C ထပ်ပါရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီအောက်ဆီဂျင် level ပုံမူတည်ပြီးတော့ကျွန်တော်တို့ကဟိုတောင်းဝန်ဒီ base camp ကနေအတက်စင်းလေးပြလုပ်ပြီးရှောင်ပြနေရတဲ့အပိုင်းလေးလည်းရှိပါတယ်ခင်ဗျာရာသီဥတုကတော့ဒီနေ့ကတော့ဒီနေ့တာတဲ့အချိန်နည်းနည်းများတယ်ပေါ့နော်ဒါပေမဲ့ရှေ့ရက်ဒီကောက်ဆော့ကတော့နေ့လုံးဝမြင်ရတဲ့ဆိုတဲ့အပိုင်းမှာဒီပိန်နေတော်တော်များများထူထပ်နေပါတယ်။မိုးလည်းကြွားနေပါတယ်ရှေ့ရက်ပြရတော့
ပြောက်ဆုံးတောင်တက်သမားနှစ်ဦးကိုဥဆောင်ရှာဝေနေတဲ့ထူဖောက်ဒီရှင်ရဲ့ပြောခွင့်ရကိုဖြူကိုကိုသက်ပြောခဲ့တာပါရပ်ပေါင်း29ရက်ကြာပြောက်ဆုံးနေတဲ့တောင်တက်သမားနှစ်ဦးတို့ကိုမနေ့စက်တင်ဘာလ29ရက်နေ့ကရှာဝေရေးနောက်ဆုံးနေ့သတ်မှတ်ထားတာကျော်လွန်သွားပြီဖြစ်ပေမဲ့လည်းဆက်ပြီးတော့ရှာဝေနေတာဖြစ်ပါတယ်ရှင်ဒီရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။သောရရှင်များရှင်မြမလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့သူလည်းဖြစ်။နောက်မြမဒီမိုကရေစီရေးမှာဆိုရင်လည်းဝိုင်းရဲ့နိုင်ငံရေးသမားဟောင်းကြီးများအဖွဲ့မှာပါဝင်ခဲ့သူလည်းဖြစ်တဲ့သခင်သိမ်းမောင်ဟာမနေ့စနေညပိုင်းကအကွယ်လွန်သွားပါပြီ။သခင်သိမ်းမောင်ရဲ့ဇာပနာကိုတော့မနေ့ဖြန်တနင်္လာနေ့ညနေ9နာရီရေဝေးတုတ်တံမှာပြုလုပ်မှာဖြစ်ပါတယ်။သခင်သိမ်းမောင်ကွယ်လွန်ခဲ့တဲ့တဲ့နဲ့ပတ်သက်လို့တော့ကိုသားညွန့်ကတင်ပြပေးပါမယ်ရှင်
။ဝါကမသခင်သိမ်းမောင်ဟာမြန်မာနိုင်ငံလွတ်လပ်ရေးလှုပ်ရှားမှုကိုစတင်လာစေခဲ့တဲ့1300ပြည့်ရေးတော်ပုံကြီးကစပြီးတော့အဲ့နောက်ပိုင်းနေကျက်ဆက်ညီရေးဂျပန်ဖက်စစ်တော်လိုင်းရဲ့မြန်မာလွတ်လပ်ရေးလှုပ်ရှားမှုအဆက်ဆက်မှာပါဝင်လှုပ်ရှားလာခဲ့တဲ့သူပါ။လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံလှုပ်ရှားမှုနဲ့ဖန်စီထိန်းသိမ်းတာလည်းခံခဲ့ရပြန်ပါတယ်။သူအခုကွယ်လွန်ချိန်မှာတော့အသက်95နှစ်ကျော်ခဲ့ပြီလို့တားဖြစ်သူဦးစောသိန်းက VOA ကိုပြောပါတယ်။
အဲ့ဒါကိုစိုးစံနားမင်းနဲ့ခုနကလေးပဲကြည့်ကြပြောမယ်ကွာ။သူက2019ဖေဖော်ဝါရီလနဲ့နေမှာမျိုးတယ်လေ။ဆိုးရချောင်းမျိုးလိုပဲခြုံပြောပါတော့။အဲ့တော့သူဆုံးတော့အဆတော်ရင်ဖြူမှာမင်းရညံ့ဆက်တင်ရှင်ကတော့ဆုံးမှာလေ။သူဆုံးရတဲ့ရောဂါအနေနဲ့တော့ဈေးကတော့နီမိုနီးယားပါပဲ။အဆုံးအေးနေပြီးချောရီကချောရီအနေနဲ့အဲ့ဒီဒုက္ခကြီးစားပြီးတော့အဲ့ဒီဒုက္ခကြီးဆိုင်ဆိုင်နဲ့ဆက်ကြည့်ရမယ်ပေါင်းပြီးတော့ဒီကွယ်လွန်သွားတာဖြစ်ပါတယ်။
ဝါခမသခင်သိမ်းမောင်ဟာမြန်မာလွတ်လပ်ရေးလှုပ်ရှားမှုကြီးမှာပါဝင်ခဲ့ဦးနေမဟုတ်ပဲနဲ့နောက်ပိုင်းမြန်မာဒီမိုကရေစီရေးလှုပ်ရှားမှုမှာတက်တက်ကြွကြွရှိခဲ့ပါတယ်။အထူးသဖြင့်တော့ဒီလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့နိုင်ငံရေးသမားဟောင်းကြီးတွေနဲ့စုဖွဲ့ထားတဲ့ဝါရီနိုင်ငံရေးသမားဟောင်းကြီးများအဖွဲ့မှာပါဝင်ခဲ့ပါတယ်။အဲဒီကနေပြီးတော့မြန်မာနိုင်ငံရေးကိုမပြတ်ဝေဖန်ထောက်ပြခဲ့တာပါ။သခင်သိမ်းမောင်ဟာနောက်ဆုံးကွယ်လွန်ချိန်အထိလည်းနိုင်ငံရေးနဲ့ဆက်စပ်တဲ့လုပ်ငန်းတွေအဖွဲ့အစည်းတွေမှာတာဝန်ယူခဲ့တယ်လို့တားဖြစ်သူဦးစောသိန်းကပြောပါတယ်။
ဒီကဒီရှိစစ်စစ်ပပိုင်းမှာတော့ဒီဒေါ်စီဝင်းရံပြီးတော့ဒီမိုကရေစီလှုပ်ရှားမှုကိုကျော်လေးအားပေးကြတယ်ဆိုတဲ့ဒီကျွန်တော်လူကြီးဘိုးမောင်တို့ကျွန်တော်ဦးဝင်းမျိုးတို့ဒီစီလီလှုပ်ရှားလာတယ်။နောက်ခရီးကအန်ဂျီအစ်ကြီးမောင်ရဲ့လည်းငွေငွေချင်းဆိုတော့ကျော်လေးကိုအန်ဂျီကိုထောက်ဆောင်ပေးတယ်။နောက်ကျွန်တော်ဒေါ်စီကိုလည်းထောက်ခံနေတယ်ဆိုတော့နောက်ဒီကဝါရီနိုင်ငံရေးဖွဲ့မှလည်းပါလို့ရှိနေတယ်။ဟိုစကင်ဘူးကြီးတို့ဟိုစကင်ချန်ချုံတို့နော်ဘရိုအဖွဲ့တွေပေါ့အခုတော့ကျွန်တော်ညီမတော်လေးသူကကျွန်တော်အခင်ကိုယ်တော်မိုင်းဒီဝိမန်ကော်မတီဒီဝိမန်ဆောင်ချော်ကော်မတီနောက်အခင်ကိုယ်တော်မိုင်းငင်းငင်းကိုင်းတော်နာရကနောက်ဆန္ဒဝီဝန်ပြင်ဖုန်လေးရှင်တော်နာရကပါ
တခင်သိမ်းမောင်ရဲ့စာပနာကိုတော့မနေ့ဖြန်တရင်းလာနေညနေပိုင်း9နာရီမှာရေဝေးတုတ်တံမှာမိသူကျူမှာဖြစ်တယ်လို့လည်းမိသားစုပြောရသိရပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးခဲ့တာပါအခုကတော့ဒီအမေရိကန်ပြည်တော်စုကဒိုင်နိုဆောပန်းချံအကြောင်းကိုပြောပြပေးခြင်းပါတယ်20ရာစုနှစ်လပိုင်းလောက်ကအမေရိကန်ပြည်ထောင်စုရဲ့နေရာအတော်များများမှာမိသားစုတွေခီးထွက်လေရှိကြတဲ့တရိတ်ဆန်ယုံတွေပျော်ပွဲရှင်ပွဲကစားစရာနေရာတွေပြတိုက်ကလေးတွေရှိခဲ့ပူပါတယ်အဝေးပြေးလမ်းမတွေဘေးကဒီလိုနေရာအများစုဟာဒီကနေ့ခင်မှာတိမ်ကောသွားခဲ့ပြီးမဲ့ဝါရှင်တန် DC မြို့တော်နဲ့မလန်မကန်ဗာဂျီးနီးယားပြည်နယ်ကအပန်းဖြေပန်းချံတစ်ခုကတော့ခီးသွားတွေကိုအခုအချိန်ထိဆွဲဆောင်ထားစေပါဒိုင်နိုဆောပန်းချံလို့လူသိများတဲ့ဒီပန်းချံရဲ့အကြောင်း VOA သတင်းတော် Devil Blog သတင်းပေးပို့ထားတာကိုမနန္နာချံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မူရင်းအရွယ်စားလောက်နဲ့မူရင်းအရွယ်မရှိတရှိဒိုင်နိုဆောပေါင်းဒါဇင်နဲ့ချီတဲ့အပန်းဖြေဥယျာဉ်ကိုတော့လူကြီးရောကလေးပါစိတ်ဝင်စားကြပါတယ်။တစ်သားကိုယ်ထဲမှာဝါယာကြိုးတွေ Fiber မှန်တွေနဲ့တိဆောက်ပြီးဆေးတုပ်ထားတဲ့ဒီဒိုင်နိုဆောအုပ်တွေဖန်တီးဖို့စိတ်ကူးကိုတော့အမတ်တရပစ္စည်းဆိုင်ရှင်ဂျိုးဆက်ဂျရက်စီကစခဲ့တာပါ။ဖြတ်သွားဖြက်လာကောင်းမောင်းသွားသူတွေကိုဆွဲဆောင်ဖို့အမွှေးထူထူရေခဲခစ်ဆင်ယုံနဲ့လွန်ခဲ့တဲ့52နှစ်တုန်းကစခဲ့တာဖြစ်ပါတယ်။1989ခုနှစ်မှာသူကွယ်လွန်သွားတဲ့နောက်သမီးဖြစ်သူဂျိုအန်လိုက်နဲ့မိသားစုကဒီလုပ်ငန်းကိုဆက်ပြီးတော့အမွှေးခံခဲ့တာပါ။
All of us have been real involved with this and my kids worked here.
ကျမတို့အားလုံးသားသမီးတွေရောမျိုးတွေပါအင်တိုင်းအားတိုင်းဒီမှာပဲလှုပ်ခဲ့ကြတာလို့သူကပြောခဲ့တာပါ။မြေဖြစ်သူဂျွန်လိုက်အပါဝင်ဒိုင်နိုဆောပန်းချံမှာပဲကြီးပြင်းခဲ့ကြသူတွေကအပြောင်းလဲတွေသိမ့်မရှိဘူးလို့အခုလိုပြောပါတယ
် We try to keep the old Americana feel around here. We're not meant to be a museum. We're meant to be a roadside attraction. We like for people
အတိတ်ကအမေရိကန်ပုံစံမျိုးခံစားနိုင်အောင်ထိမ့်သိမ့်ဖို့ကြိုးစားနေတာပါပြတိုက်လို့ဖို့တော့မဟုတ်ပါဘူးခီးသွားရင်လမ်းဘေးကနားနေစရာတခုလိုခဏတစ်ပြုတ်လာလေစေခြင်းတဲ့သဘောပါ
သူပြောသလိုပဲအလဲရောက်သွားသူကတော့ Virginia ပြည်နယ်အကြောင်းခရီးသွားဘလော့မှာရေးနေတဲ့ Hannah Pass Juicy ပ
ါ It's run down but still very popular this is kind of in the middle of nowhere
ပန်းချံလေးရအိုးနေပြီဆိုပေမဲ့လူတွေကသဘောကျနေကြတော့မှဒါဗမာမှာမရှိတဲ့ပုံစံမျိုးလေ
လွန်ခဲ့တဲ့နှစ်တွေအတွင်းအစ်စ်နဲ့ပို့တူတဲ့ဒိုင်နိုဆောအစ်စ်တွေကိုထပ်ဖြည့်ခဲ့တာပ
ါ Even though they don't move they're not animated the kids are still really fascinated with them
အယုတ်တွေကလှူရှားသွားလာနေတာမျိုးမဟုတ်ပေမဲ့တကယ်အရွယ်အစားနဲ့တူနေတာကြောင့်ကလေးတွေကအရင်စိတ်ဝင်စားကြတယ်လို့သူကပြောခဲ့တာပါရှင်းနှစ်သားမိုက်ကယ်မက်ဂရက်ကတော့ဒိုင်နိုဆောတွေအကြောင်းတော်လေးသိသူတစ်ယောက်ပ
ါ Megalosaurus was 10 to 12 feet tall
Megalosaurus ကဆယ်ပေကနေ12ပေထိမြင့်တယ်လို့သူကပြောခဲ့တာပါကလေးဘွားကရောက်ဖူးပြီးတော့သားသမီးတွေကိုခေါ်လာတတ်ကြသူတွေထဲမှာ Brian Buckley တူအပါအဝင်ဖြစ်ပါတယ
် That they were larger than life I remember having that feeling and I've grown up loving dinosaurs I think because of
တကယ်စစ်ထက်တောင်ကြီးတယ်ဆိုတော့ခံစားချက်မျိုးပေါ်ခဲ့ဘူးတာအမှတ်ရမိပါတယ်ဒီနေရာကြောင့်ပဲဒိုင်နိုဆောတွေကိုချစ်မြတ်နိုးတတ်တဲ့စိတ်နဲ့ကျွန်တော်ကြီးပြင်းလာခဲ့တာပ
ါဒိုင်နိုဆောပန်းချံကလက်ဆောင်ပစ္စည်းဆိုင်လေးရာဆိုရင် American ပြည်ထောင်စုမှာအမှတ်တရပစ္စည်းတွေဝယ်ယူဖို့အကောင်းဆုံး10နေရာတွေကတစ်ခုပြည်မကြသေးခင်ကပဲသတ်မှတ်ခံထားရတာဖြစ်ပါတယ်ဒိုင်နိုဆောရုပ်တွေပါဝင်တိရစ္ဆာန်အုပ်မျိုးစုံကနေနှစ်ပေါင်း၄သန်းလောက်ရှိတဲ့သမုတ်တရာအောက်ကကြောက်ဖြစ်ရုပ်ကျွင်းဆုံးမျိုးစုံရောင်းချနေတာပါမူလပိုင်ရှင်ရဲ့မြေပြစ်သူဂျွန်လိုက်ကတော့လက်ရမြောက်တဲ့ဒိုင်နိုဆောရုပ်တွေကခရီးသွားတွေကိုဆွဲဆောင်နေတာလို့ပြောပါတယ
် The movement of their mouth gives them a more realistic feel their scales are very uniquely and artistically drawn
ပဇာလုတဲ့ပုံစံကြောင့်လည်းတကယ်အစ်စ်လိုခံစားမှုပေးနိုင်ပါတယ်အခြေကုန်တွေကိုလက်ရမြောက်အောင်ရေးဆွဲအယောင်တုတ်ထားတဲ့အတွက်လဲပုတ်တင်ညိုကြီးတွေလိုမြင်ရပါတယ
်မိတ်ဆွေတယောက်ကိုခေါ်လာတဲ့ဒါစီရမ်ပီနိုကတော့အရင်ကအတွေ့အကြုံကိုပြန်တန်းတာနေသူပ
ါ When I was little we got one of these
ငယ်ငယ်တုန်းကဒါမျိုးလေးတွေရခဲ့ဘူးတယ်လို့သူကပြောသွားတာပါပိုင်ရှင်တယောက်ဖြစ်တဲ့ဂျွန်းလိုက်ကတော့ပန်းချံကိုအလဲလာသူတွေအရင်ထက်ပိုများလာတယ်လို့ဆိုပါတယ
် Yeah we do a lot of advertisement on the interstates Each year it's
good. Dinary အနှံ့ကျမတို့ကြောင်ညာတွေအများကြီးဖြန့်နေလေတနှစ်ထက်တနှစ်လာတဲ့သူတွေလည်းပုံများလာပါတယ်လို့သူကဆိုပါတယ်ဒိုင်နိုဆောတွေလိုပဲဒီပန်းချံပျောက်ပြက်မသွားစေဖို့ ਨੇ အဖိုးရဲ့အမွေနှစ်ကိုဆက်လက်ထိန်းသိမ်းသွားနိုင်ဖို့လဲသူ့မိသားစုတွေကမျှော်လင့်နေကြတာဖြစ်ပါတယ်ရှင
်မနနာချံပျောက်ပြက်ပေးခဲ့တာပါတနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင် VOA ကနေနောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ24 25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင
်စီးရီးယားနဲ့အီရတ်နိုင်ငံတွေက IS ရှစ်သီးကြတွေကိုအမေရိကန်ဥဆောင်တဲ့မာမီတွေကလေကြောင်းကနေတိုက်ခိုက်နေတာမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းမှာတော့စီးရီးယားနိုင်ငံတွေကရေနံတန့်စင်ရေးစက်ရုံတွေကိုဖျက်ဆီးခဲ့တဲ့အကြောင်းစောင့်ကြည့်အဖွဲ့အစည်းကပြောပါရယ်တူရကီနယ်စပ်နီးကရေနံတန့်စင်စက်ရုံ၃ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါရယ်အမေရိကန်သမ္မတဘရက်အိုဘားမားသမ္မတတာဝန်စတင်ထမ်းဆောင်ခြင်းကရုရှားနဲ့ဆက်ဆံရေးပူးပေါင်းအောင်ကြိုးစားအထောက်ခဲ့တာကိုရည်ညွှန်းပြီးရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတရက်ပြန်လည်ထူထောင်ဖို့လိုအပ်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီနေ့မှထုတ်လွှင့်တဲ့ရုရှားရုပ်မြင်သံကြားတစ်ခုနဲ့တွေ့ဆုံမိမြန်ကန်အတွင်းနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကနိုင်ငံသားတင်းမာလာတဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်ဘက်ကိုပြစ်တင်ဝေဖန်လိုက်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးလီယန်ချန်းဂီယန်ဟာဒီကောက်ပွဲဆိုင်ရာလှုပ်ထုံးလုပ်နည်းတွေနဲ့ပတ်သက်ပြီးနောက်ထပ်ဆွေးနွေးမှုတွေမကြခင်မှာလုပ်မယ်ဆိုပြီးပြောပါရယ်ရဲတွေနဲ့ဒီမိုကရေစီဆန္ဒပြသူတွေကြားရုံးရင်းစံကတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာအခုလိုပြောလိုက်တာပါဒါပေမဲ့လည်းဒီဆွေးနွေးမှုတွေဘယ်တော့လုပ်မှာလဲဆိုတာကိုတော့အချိန်ထိကြမပြောပါဘူးလိုင်ဘေးရီးယားလက်ထောက်ကျန်းမာရေးဝန်ကြီးရဲ့လက်ထောက်တူအီဘိုလာဗိုင်းရပ်စ်ပိုးနဲ့သေဆုံးသွားတဲ့အတွက်လက်ထောက်ဝန်ကြီးဘန်နစ်တန်ကိုတိုင်ကယောဂပိုးကူးစက်မှုမရှိအောင်ဟန်တားတဲ့အနေနဲ့သတင်းသုံးမှတ်ကြားတိကျခွဲနေဖို့ဆုံးဖြတ်လိုက်ပါရယ်
တရင်ချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂီလ်ဖြစ်ပါတယ် VOA America အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ71 1925တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.